တနင်္လာရီကမ်းလွန်ပင်လယ်ပြင်ကရဲတကွန်ကမ်းလွန်တဘာဝဓာတ်ငွေတုဖော်ရေးလုပ်ငန်းအတွက်အသုံးပြုနေတဲ့ရဟတ်ယာဉ်တစ်စင်းမနေ့ကပြတ်ကျခဲ့တဲ့အထက်မြန်မာဝန်ထမ်း3ဦးသေဆုံးသွားတယ်လို့ဒီကနေ့ထုတ်ရန်ကုန် Times ဂျာနယ်မှာဖော်ပြရေးသားထားပါတယ်။ရန်ကုန်ခြေဆိုင် Petronas ကုမ္ပဏီကတော့ပြတ်ကျခဲ့တဲ့အဲ့ဒီရဟတ်ယာဉ်မှာ3ဦးသေလို့သာပြောပြီးဘယ်သူတွေသေဆုံးလဲဆိုတာကိုတော့အတည်ပြုခြင်းမရှိသေးပါဘူး။ဒီအခြေအနေပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မသိန်းသီရီကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်။မနေ့ဇူလိုင်လ17ရက်တနင်္လာနေ့မနေ့ကမုတ်တမပင်လယ်ထဲကိုပြတ်ကျခဲ့တဲ့ရဲတခွန်ကမ်းလွန်တဘာဝတန်းွေလုပ်ငန်းသုံးရဟတ်ယာဉ်အတွင်းမှာမြန်မာဝန်ထမ်း3ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းကိုတော့ဒီကနေ့ထုတ်ရန်ကုန် Times Channel မှာဖော်ပြရေးသားထားတာပါ။ရဟတ်ယာဉ်မှု2ဦးနဲ့ခီးတဲ့9ဦးတင်ဆောင်လာတဲ့ရဟတ်ယာဉ်ပြတ်ကျတဲ့အထဲမှာမြန်မာဝန်ထမ်း3ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းကိုတိကျတဲ့သတင်းအရင်းအမြစ်ကရရှိတာမို့ဒီကနေ့ဖော်ပြရေးသားလိုက်တာဖြစ်တယ်လို့ရန်ကုန် Times Channel ရဲ့ Editor ချုပ်ကိုကိုဆက်မှုကပြောပါရယ်။
ဒီဆိုတဲ့လူ၃ဦးကတော့ကျွန်တော်တို့တွဲဘက်ရဟတ်ယာဉ်မှုဦးအောင်သိနောက်တစ်ခါကျွန်တော်တို့ Unity Team လို့ခေါ်တဲ့ကျွန်တော်တို့ဒီ Timor Company ပေါ့လေအဲဒီ Timor Company က Assistant Operator ဦးဝင်းကြီးဖြစ်ပါတယ်နောက်တစ်ယောက်ကတော့ Smart Technical Service ကကျွန်တော်တို့ Support မှုဦးတန်းထွန်းဖြစ်ပါတယ်ခင်ဗျဟိုကျွန်တော်တို့ပြောနေတာကတော့ကျွန်တော်တို့ခိုင်လုံသောသတင်း Source ပါအဲဒီဒေတာတို့ရမှာတကယ်ကိုနီးနီးစပ်စပ်လုပ်ခဲ့တဲ့ Source ကနေရရှိခြင်းဖြစ်ပါတယ်
ဒါပေမဲ့ရန်ကုန်အခြေစိုက် Petronas ကုမ္ပဏီကတော့၁၂ဦးတင်ဆောင်လာတဲ့ရဟတ်ယာဉ်ပြတ်ကျသွားတဲ့အထက်မှာလူ၃ဦးသေတယ်၊၄ဦးထဏ်ရာရတယ်ဆိုတာကိုတော့ခုချိန်မှာပြောနိုင်သေးပြီးတော့တည်ဆုံတဲ့သူတွေဘယ်သူဘဝဖြစ်တယ်လဲဆိုတာကိုသူတို့ဘက်ကအတိအပြုပြောကြားနိုင်ခြင်းမရှိသေးဘူးလို့ရန်ကုန် Petronas ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်
။မနေ့ကပြတ်ကျတာနဲ့ပတ်သက်ပြီးတော့၃ဦးသေသွားတယ်ဆိုတာသိရတယ်၊၄ဦးကထဏ်ရာရတယ်ဆိုတာပြီးတော့တန်းတဲ့၄ဦးကတော့ထိခိုက်ဒဏ်ရာမရှိဘူးဆိုတဲ့အခြေပဲသိရပါသေးတယ်ရှင်။ပြီးတော့အခုဒဏ်ရာရတဲ့လူတွေကိုတာဝန်ကျဆရာဝန်တွေကပြုစုဆောင်ရှောက်ပြီးတော့သူတို့အခု PCM ကုမ္ပဏီကနေရန်ကုန်ပြန်လဲပို့ဆောင်ပို့ပြီးပါပြီ။ဒေဆုံတဲ့လူတွေကိုလည်းရန်ကုန်အများဆုံးပြန်လဲပို့ဖို့အတွက်လုပ်စီစဉ်နေပါရှင်။ရဲရင်မှု၂ယောက်နဲ့ခီးတဲ့၉ဦးပါသွားတယ်ပေါ့နော်။ချက်ချင်းလဲပြန်ပြီးတော့ဆေးယူနိုင်ခဲ့ပါတယ်။အဲ့ဒါကကျမတို့ကတော့လောလောဆယ်ကျမတို့ပြောရေးဆိုခွင့်ရှိတဲ့လူတွေကိုအခုဒီလောက်တည်းသိရသေးပါတယ်ရှင်။ confirm မလုပ်နိုင်ဘူးပေါ့နော်။အဲ့ဒီကပြတ်ကျတဲ့အကြောင်းတော့လေကျမတို့အခုတည်းဒီတိတ်ဆုပ်ဆောင်ရမ်းမှုတွေလုပ်နေတော့မှာပဲရှင်။အခုဒီဒီရဲတော်ကမ်းလွန်ရေနံစင်နဲ့ဒီ FSO တို့ကပို့ပါပေါ့နော်ဒီလိုမတော်တဆမှုတွေကတစ်ခါမှပေါ့နော်ဒီလုပ်ငန်းဆောင်ရွက်လာတဲ့အချိန်2000တခုနဲ့ကနေစပြီးတော့ပေါ့နော်မတော်တဆမှုမရှိခဲ့ဘူးပေါ့နော်
ကျန်ကတော့ရန်ကုန်အခြေစိုက် PC မြန်မာကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကမနေ့ကရဟတ်ယာဉ်ပြတ်ကျခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ပြောပြသွားတာပါရှင်။ဘာကြောင့်မလို့ရဟတ်ယာဉ်ပြတ်ကျခဲ့တယ်လဲဆိုတဲ့အခြေအနေကိုစုံစမ်းနေသေးဖြစ်တယ်ဆိုပေမဲ့ယာတီဥဒ္ဓကြောင့်တော့မဟုတ်ဘူးလို့ကိုကိုကသုံးသပ်ပါတယ်
။ကျွန်တော်ဒီတင်ရရှိတဲ့ source ကိုပြောကြားချက်အရတော့အဲကျွန်တော်တို့ဒီယာတီဥဒ္ဓကြောင့်ပြတ်ကျတာမျိုးတော့မဟုတ်ဘူးခင်ဗျ။အဲ့တော့ကျွန်တော်တို့ဖြစ်နိုင်ခြေတွေဆွဲကြည့်တာတော့technical problems တွေဖြစ်နိုင်တယ်ဒုမို့လည်းကျွန်တော်တို့ဒီ pilot error တွေဖြစ်နိုင်ပါတယ်အဲ့တော့အဲ့ဒါကတော့ကျွန်တော်တို့သူတို့အတိအကျစုံစမ်းစစ်ဆေးတဲ့အခါမှာတော့လည်းကောင်းကျွန်တော်ဒီရဟတ်ယာဉ်နဲ့ပတ်သက်တဲ့ဥမာ black box ဆိုတာမျိုးပြန်ပြီးတော့တွေ့ရင်တော့လည်းကောင်းပြောနိုင်ပါလိမ့်မယ်လောလောဆယ်တော့ကျွန်တော်ပြောနိုင်တဲ့တစ်ချက်ကတော့ဒီရာတီဥဒ္ဓဆိုးွားလို့ပြတ်ကျတာမျိုးတော့မဟုတ်ပါဘူးခင်ဗျာ
ရန်ကုန် Times Channel ရဲ့ Editor ချုပ်ကိုကိုကပြောပြခဲ့တာပါရှင်။တနင်္လာရီကမ်းလွန်ပင်လယ်ပြင်ကရဲတကွန်တဘာဝတန်းွေတူဖော်ရေးလုပ်ငန်းကိုတော့မလေးရှားနိုင်ငံက Petronas ကုမ္ပဏီ၊ဂျပန်နိုင်ငံက Nippon ကုမ္ပဏီ၊ထိုင်းနိုင်ငံက PTT စွမ်းအင်ကုမ္ပဏီနဲ့အတူမြန်မာအစိုးရရဲ့စွမ်းအင်ဝန်ကြီးဌာနတို့ပူးပေါင်းပြီးတော့လုပ်ကိုင်နေတာဖြစ်ပါတယ်ရှင်။